ကမ္ဘာစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အပြင်ကမ္ဘာတစ်လွှာနေရာအများစုကိုထိတွေ့ဆက်ဆံနေတဲ့နိုင်ငံတွေအဖြစ်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အနေနဲ့အခုရာစုနှစ်အတွင်းစံပြလှုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။နိုင်ငံအကြနှစ်စဉ်ပြုလုပ်တဲ့တွေ့ဆုံဆွေးနွေးမှုအတွင်းမတူညီတာတွေကိုအပြုသဘောဆန်ဆန်ပုံပုံလင်းလင်းပြောဆိုဆွေးနွေးသွားကြမှာဖြစ်တယ်လို့နားလည်မှုလည်းပုံမှုတိစောက်သွားမယ်လို့အစ်မြင့်တွေ့ဆုံဆွေးနွေးပွဲမဆခင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှဝန်ကြီးကယ်ရီကအဲ့လိုပြောကြားလိုက်တာပါ။ဆိုင်ဘာလုံခြုံရေးနဲ့ဥရရာစီပြောင်းလဲမှုဆန်ရာကိစ္စတွေမှာပူးပေါင်းလှုပ်ဆောင်နိုင်မဲ့အလုပ်အဖွဲ့ဖွဲ့စည်းနိုင်ရေးအခုနှစ်ဆွေးနွေးပွဲအတွင်းဆွေးနွေးသွားမယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်တရုတ်ဆက်ဆံရေးဟာနှစ်နိုင်ငံဆက်ဆံရေးတသက်တာမကပဲတကမ္ဘာလုံးကိုအကျိုးသက်ရောက်မှုရှိတဲ့ဆက်ဆံရေးမျိုးဖြစ်တယ်လို့တရုတ်ဒုဝန်ကြီးချုပ်ဝမ်ယန်ကလည်းဖြည့်ဆွတ်ပြောဆိုပါတယ်။နှစ်နိုင်ငံအကြားတွေ့ဆုံဆွေးနွေးမှုတွေကနေယုံကြည်မှုပိုရအောင်လှုပ်ဆောင်သွားရမှာဖြစ်ပေမဲ့တရုတ်နိုင်ငံဖွံ့ဖြိုးတိုးတက်မှုကိုအဟံတားဖြစ်စေမဲ့အယူဆမျိုးကိုလက်ခံမှာမဟုတ်ဘူးလို့လည်းမစ္စတာဝမ်ယန်ကပြောပါတယ်။ငါးနှစ်မြောက်ဖြစ်ကျင်းပတဲ့ဒီတွေ့ဆုံဆွေးနွေးမှုတွေမှာအမေရိကန်ဗန္ဓာရေးဝန်ကြီးဂျက်ကလူးနဲ့တရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးချီတို့လည်းတက်ရောက်ကြတာဖြစ်ပါတယ်ခင်ဗျာ။